မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလတွေကျင်းပမယ့်ရွေးကောက်ပွဲတွေမှာမဲဆန္ဒနယ်မြေတချို့အပြောင်းအလဲလုပ်ထားတဲ့အတွက်အခြေအတင်ပြောစရာဖြစ်လာနေတဲ့အကြောင်းတင်ပြပေးချင်ပါတယ်ကျွန်မမေခါပါနိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာခဲ့ရမှာအပြောင်းအလဲတွေရှိခဲ့တဲ့အတွက်ဝေဖန်တန့်တွေထွက်ပေါ်လာခဲ့တာပါအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမဲဆန္ဒနယ်မြေအချို့အပြောင်းအလဲရှိခဲ့တဲ့အတွက်သက်ဆိုင်ရာနယ်မြေတွေအတွက်ကိုစားပြမှုကိုထိခိုက်မှစိုးရိမ်နေကြတာပါရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကယားရခိုင်ရှမ်းပြည်နယ်တွေနဲ့အေယာဝတီတိုင်းတွင်းကအမျိုးသားလွှတ်တော်နယ်မြေတချို့မှာအပြောင်းလဲတွေလုပ်ခဲ့သလိုအရင်ကရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့တဲ့ရှမ်းပြည်နယ်ဝါကူပိုင်းအုတ်ချုပ်ခွင့်ရနယ်မြေတွေဖြစ်တဲ့ပန်ဆန်းနာဖန်းပန်ဝိုင်းဝိုင်းမုံစတဲ့နေရာတွေမှာပါရွေးကောက်ပွဲလုပ်မယ်လို့ကြေညာထားခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုအပြောင်းလဲတွေကိုလှုပ်ဆောင်ရမှာသက်ဆိုင်ရာဒေတာတွေကနိုင်ငံရေးအင်အားစုတွေနဲ့တိုင်းပင်ဆွေးနွေးမှုမရှိဘူးဆိုပြီးကရင်အမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးတို့လိုတိုင်းရင်းသားနိုင်ငံရေးသမားတွေကထောက်ပြနေကြတာပါ
တချို့တော့မက်ဆန်နယ်တွေကိုဟိုဖက်ဟိုကြောင်းထက်လိုက်ပေါ့နော်ဒီထက်မက်ဆန်နယ်ကြောင်းထက်လိုက်လဲလို့ရတယ်ဒါဘာကြောင့်လို့လဲဆိုတော့ကျွန်တော်တို့ရှင်းနေမသိဘူးသူကဆိုလဲလောင်းလိုက်တာအရင်တန်းဖြစ်နေတယ်လို့နည်းနည်းထားတဲ့အတွက်ပေါ့နော်ဝင်ကျင်ဖို့တဲ့ဘာခက်ခဲသွားတဲ့အဲ့ဒီကံမျိုးတွေတွေ့ရတော့ဘာကိုယ်စလုံးကြီးဝင်ကျင်မဲ့နေရာတွေကြောင်းလည်းဖြစ်သွားတော့အမှမက်ဆန်နယ်ဝဲဘာကြောင်းမဝင်ကျင်ရမလို့ဒါမှမဟုတ်လေသူတို့နေတဲ့ဒီကောင်ဝင်နေနေမှာပဲသူဆက်မဝင်ကျင်ရမလို့ဆိုတဲ့ခက်ခဲဘာကျွန်တော်တွေ့ရတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်မှာကော်မရှင်ကျွန်တော်တို့မိန်းမနဲ့ကော်မရှင်ကတော့လာဝကရဲ့ဇင်းရတယ်ဘာကသူတို့ဖြည့်ပြီးမှအတိုင်ပြီးမှလောက်သွားတယ်ပေါ့ဆိုတော့ဒါကဒါကျွန်တော်တို့နေတဲ့မတရားလို့ယူဆတယ်ဘာနိုင်ငံရေးပါတီတွေကိုတိုင်ပင်နေတယ်
နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးအချင်းများနေစေဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မှာလေဒီနေ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုကိုရှော့ချထားခဲ့ပါတယ်။မွတ်စလင်အများစုရှိရာဒေသမှာအခုလိုအပြောင်းလဲလုပ်ခဲ့တာဟာအခြေခံအခွင့်အရေးတွေကိုငြင်းပယ်နေတာလားဆိုတာကလည်းမေးစရာဖြစ်နေတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းမှဦးကျော်စိုးအောင်ကမေးခွန်းထုတ်သွားပါတယ်
။တောင်တက်ဆဲမှာအမျိုးသားလူ့တော်မောင်တော်မှာနေနေရဒီလူ့တော်တနေရကျင်းနေလူ့တော်နေနေရအဲ့လိုမျိုးနဲ့မင်းကသတ်မှတ်ပြီးတော့ကျွန်တော်တို့ကလူတွေကလည်း9ယောက်တောင်ရွေးချယ်ခံနိုင်ခဲ့ရတယ်2015လေးဒီတိုင်းပဲ2015ဒီကအမျိုးသားလူတော်နနေရမောင်းတော့မှရှိတယ်ဆိုတာကအဲ့နနေရသလုံးကိုမင်းတဲ့တဲ့လူတွေကတင်းပြနိုင်ငံသားဖြစ်တဲ့ပဲအမျိုးသားလူတော်နနေရသတ်မှတ်တယ်လို့ကျွန်တော်တို့ရေဘူးရအဖြစ်မဟုတ်ဘူးဥပဒေရအောင်နိုင်ငံသားဥပဒေစလုံးအရောကျွန်တော်တို့ယူဆလို့ရတယ်သတ်မှတ်လို့ရတယ်။နိုင်ငံလူနေစုတွေရဲ့အခွင့်အရေးဆွံ့ဆွနေတာကတော့ကျွန်တော်တို့လက်တွေ့တွေ့ရတယ်သိရတယ်။အဲ့ဒီတော့အဲ့လိုမျိုးတွေ့ရသိရတော့နိုင်ငံတော်အတွက်ရည်ရှိအတွက်မကောင်းဘူးပေါ့နော
်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေပြီပဲမြို့နယ်အားလုံးမှာတော့ရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးအရာစိန်ခေါ်မှုတွေကြောင့်မှလွတ်လွတ်လပ်လပ်တရားမျှမျှတတကျင်းပနိုင်ပါမလားဆိုတာကိုလေရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှတို့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်
။ချိခိုင်မျိုးကအဲ့တန်းကကျွန်တော်ဟိုလူမျိုးစုရခိုင်မျိုးလူစုပါတီတွေရှိတယ်။ဟိုတန်းသားပါတီတို့ဟိုလူကျွန်တော်ဒီမျိုးလူစုပါတီတွေအဲ့တန်းကအဲ့ဒီဘူးတွေမှာတော့မှအရှိစိတ်တာမြရတယ်။ဒီကြောင့်လည်းမင်းဆန္ဒနေဟိုအရေးအရေးအတွက်ဒီတော့အခေါင်းအရေးအတွက်အမ်ချစ်ခင်မှုရှိတယ်လို့ပြောနေတယ်။အဲဒါဘာလို့လဲဒီကဘယ်ကော်မရှင်နဲ့တွေ့ဆုံမှာလဲ။အဲဒီကဘယ်ကော်မရှင်ကြီးဟိုလောက်ဆောင်နေဘူးတော့ကအဲဘယ်လိုပြတ်တော့မလို့ဆိုရင်အဲဘူဟိုတီတီကြကြဟိုဘာအဖြစ်မှမသိတဲ့သဘောဆောင်မျိုးအဖြစ်မသိနိုင်တဲ့အရှင်မျိုးလေးရှိလို့မြင်ပါတယ
်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတဲ့ကော်မရှင်ဟာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးတာမရှိဘူးဆိုပြီးနိုင်ငံရေးပါတီတချို့ကဝေဖန်နေကြသလိုသတင်းအချက်အလက်ထုတ်ပြန်မှုတွေမှာလည်းပွင့်လင်းမြင့်တမှုမရှိဘူးဆိုပြီးစွပ်စွဲနေတာလည်းရှိပါတယ်။အခုလိုမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ခဲ့တာအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မေးခွန်းတွေထွက်ပေါ်နေတဲ့အပေါ်ကော်မရှင်ကိုမေးမြန်းဖို့အကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူး။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။